ဒီလလူမှာလလည်းကစားပြီးရင်ဂျာဒုက္ခပဲ2000ကျော်ကိုမြန်မာနိုင်ငံဘက်ပြန်ပို့မဲ့ကိစ္စကိုဆန်းငံ့ထားဖို့ကုလသမဂ္ဂလူခွင့်ဆိုင်ရာအကြီးအကဲကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အခုလိုအချိန်မျိုးမှာရင်ဂျာတွေကိုပြန်ပို့တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်ပြီးသူတို့ရဲ့လွတ်လပ်မှုနဲ့အသံအရည်အတွက်စိုးရင်ကြဖြစ်တယ်လို့ကုလသမဂ္ဂအခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးမစ္စတာဘက်ဆလကဒီနေ့ကြေညာချက်ထုတ်ပြောခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာရင်ဂျာတွေပေါ်တပ်ဖြတ်မှုတွေဥပဒေနဲ့ဖန်ဆင်းမှုတွေတောင်းလာမှုကတ္တချက်တွေကျမိုင်းနဲ့ပြည်နယ်ဝန်ဆောင်မှုခန့်နှက်ချက်တွေရှိနေစေဖြစ်တယ်ဆိုတဲ့အထောက်အထားတွေကိုလည်းကော်မရှင်နာမင်းကြီးရုံးကဆက်လက်ရရှိနေတယ်လို့လည်းကျင်းပချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာဆင်းရဲကိုကန့်ကွက်ချက်ရှင်းပြီးဒုက္ခတွေပြန်ကြံသွားနိုင်တဲ့အခြေအနေကိုအလေးနဲ့ဖန်တီးပေးဖို့ကိုလည်းမစ္စတာဘက်ဆလက်ကမြန်မာအစိုးရကိုတောင်းဆိုထားပါတယ်။ဒုက္ခတွေနေရာကျရင်မှာနိုင်ငံတကာစံနယ်နဲ့အညီလူလူလလားပြင်ကျစိတ်ရှိဖို့လုံခြုံမှုနဲ့သူ့ရဲ့ကုန်သိခါတွေကိုအဓိကထားဖို့ကိုလည်းဘင်္ဂလားဒေ့ရှ်အစိုးရကတိုက်တွန်းထားပါတယ်။ရင်းကြဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဒုက္ခတွေကိုလူမှားလလည်းကစပြီးအဆုတ်လိုက်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အောက်တိုဘာလကုန်ပိုင်းမှာသဘောတူခဲ့တာဖြစ်ပါတယ်ခင်ဗျ။